မြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေတဲ့ဖြစ်ကြောင်းပြည်ပခတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမချာသိနေကမှရောက်လာကြတဲ့ဝင်းဂျာရီထံကသိခဲ့ရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်ရောက်လာသူတွေကစီးပွားရေးအရပိုဆင်ပြေတဲ့သူတွေကိုတွေ့ဆုံမြင်ယံနေရမှာအကျဉ်းဖက်မှုတွေနဲ့အပြစ်တွေရယူခံရပြီးစောင့်ဝင်နေအချိန်ကလိုအပ်ချက်တွေဖြတ်တောက်ခံထားရပြီလို့ခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကြောင့်နေရက်ကိုစုခွာခဲ့ကြရတာကိုတွေ့ရှိခဲ့ရတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွဲ့ကဗင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်ပြီးဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာပါ။ဒုက္ခသည်တွေဟာသူတို့ဘဝအနာဂတ်နဲ့ပတ်သက်လို့မိဘထုတ်ခဲ့ကြရပြီးရှိခဲ့ကြပြီးသူတို့ခံစားနေရတဲ့ဒုက္ခတွေရောပါရင်တရားဥပဒေကိုလေးစားလိုက်နိုင်ရင်းနဲ့တရားမျှတမှုရှိပြီးအမှတ်ကံချက်ရှိဖို့ကသာပြဿနာရဲ့အဖြစ်ဖြစ်တဲ့အကြောင်းလဲအဖို့ဝင်သုံးပါအချက်နဲ့ရှာဖွေရေးဖွဲ့ကိုဦးဆောင်သူအင်ဒိုနီးရှားရှိနေချောမာဇူကီဒရက်စ်မန်ကပြောဆိုခဲ့ပါရဲ့ဒီကိစ္စနဲ့မြောက်ပိုင်းမှာပြည်ထောင်စုဩဂုတ်လတဲ့အီရတ်စ်စင်အောက်စုကလူညုံရေးကိစ္စတွေကိုစီးနင်းတက်ခတ်ခဲ့ရာကိုမြန်မာလူညုံရေးတပ်ဖွဲ့တွေတုတ်ပြန်ချိန်မုံရမှာလူဝင်ကြေးပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးကျူးလွန်ခဲ့ကြောင်းစွပ်စွဲချက်တွေထွက်ပေါ်ခဲ့ရာကလူခွင့်ရေးကောင်စီကအချက်နဲ့ရှာဖွေရေးဖွဲ့ဖွဲ့စည်းစုံစမ်းမှုစီစဉ်နေတာပါဒီမှာဆွေးနွေးကြတော့ဝင်ကြားဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားလို့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်ရင်းမှာစုံစမ်းစစ်ဆေးမှုတွေရှိတဲ့အတွက်လူခွင့်ကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလက်မခံဘဲရင်းဆန်ထားပါတယ်။ဒီနေ့မှာပဲလူခွင့်ရေးလှရှာမှုဖော်တခုဖြစ်တဲ့ Fortify Rights ကလည်းရခိုင်ပြည်နယ်မှာဝင်ကြားရေးပေါ်လူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစစ်ရေးစီစဉ်ကျူးလွန်ခဲ့တဲ့အကြောင်းအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်။